သာရှင်များခင်ဗျာဒီမနက်ကမှဖွံ့ဖြိုးရေးစီမံကိန်းလေးကြောင့်အကောင့်ထက်အစိုးရကျင်းပလိုက်မယ်ဆိုပြီးမချာခဏဆက်ကျင်ကန့်ကွက်တာတွေကျင်းပလိုက်ရှိပါတယ်စွမ်းရည်လိုအပ်ချက်ဖြည့်ဆည်းဖို့ရေကာတာစောက်တာကြောင်မီးသွေးတူးပေါ်တာအစားစီးပွားရေးစုံတွေတိစောက်တာမျိုးတွေအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတဲ့ကြိုးစားမျိုးတွေကိုဘလို့ကွာကွယ်သွားမလဲထိခိုက်နေတာမျိုးတွေနေပါအောင်ဘလို့လုပ်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကျွန်တော်ဒီလိုင်းမောင်ရောက်နေပြီဆိုတော့ဆွေးနွေးပွဲကိုစတင်ပါတယ်အရင်ဆုံးကတော့ဒီရခိုင်ပြည်내မြို့မြို့နယ်မှာကျေးဇူးတော်မဲ့ဦးပေသန်းကိုအင်းရေတဘောတော့ကြားကြမှာတခြားမဟုတ်ပါဘူးရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းအခုဆိုကြောက်ဖြူစီမံကိန်းတို့ဒီလိုမျိုးတွေစီမံကိန်းတွေစနေပြီဆိုတော့ဒီလိုဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့နဲ့ပတ်သက်လို့ပေါ့လေရေဘူးအပြင်ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာကတော့တိုင်းပြည်ဖွံ့ဖြိုးအောင်လုပ်တဲ့ကိစ္စပါဒါပေမဲ့မကြိုက်ကြတာအဓိကဘာကြောင့်များလဲဦးပေသန်း
ကျွန်တော်တို့ကြည့်ဆက်ဆက်ပေါ့နော်ဒီဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်တဲ့အခါမှာအဲကျွန်တော်တို့အရင်ဆွေးဆွေးရတဲ့ကပေါ်ပြီးတော့ကျွန်တော်တို့ပြင်းပြင်းထန်ထန်မှုအားနေပါတယ်ဒီလိုမျိုးချက်ပြမှုအားနေပါတယ်တော့ဆိုးကျိုးကောင်းကျိုးကိုခံစားရတာကဒီလိုမျိုးဖြစ်တော့အများချင်းအဲ့ခေတုံးကဆိုရင်ရေပါတာပဲလူရှင်နေရူးပေါက်တာမလို့ရှင်ဘူးဆိုတော့အဲ့လိုတွန်းအားရင်းနဲ့ကျွန်တော်အချက်ကန်ပြီးတော့ခန့်စီတဲ့အတွက်နဲ့ဒီစီမံကိန်းတွေဖြစ်လာရတယ်အဲ့ဒီပေါ်မှာဆိုးကျိုးတွေအများကြီးဖြစ်ခဲ့တယ်ဆက်စားခြင်းဆိုးကျိုးကတော့ညီအစ်ကိုသိမှုပေါ့အဲ့မှာရောလုံးကျောင်းချောင်းချရာတို့နောက်ဆက်တဲ့ပြဿနာတွေဆက်တိတ်ဆက်တိတ်ဖြစ်လာတယ်။ဒါဒေသခံတွေလည်းမကြိုက်တာကသူတို့ရဲ့အလုံငန်းခွင်တွေဆုံးရှုံးသွားတယ်။သူတို့တည်းရဲ့ဒေအန်တွေကိုကြုံလာရတယ်။ယေထုညဉ့်ညမ်းမှုဒေထုညဉ့်ညမ်းမှုမြေကြီးပြည့်စုံမှုတွေစသဖြင့်ပေါ့နောက်ဆက်တဲ့အကျိုးကျေးဇူးတွေအများကြီးပဲပေါ့။သူကနိုင်ငံတော်ကဝင်ဝင်ရတယ်။တစ်ခါကဖုန်းပြရဲဆိုရင်လည်းဒေသအတွက်ဒီဒေသခံပြည်သူတွေအတွက်တော်တော့ကိုထိခိုက်နေတာရှိပါတယ်။ဇာဝင်တွေကသူတို့ရဲ့ရှေ့အနာကပျောက်ဆုံးတဲ့အဖြစ်ဆိုးကျိုးတွေကိုခံရတာဒေသခံပြည်သူတွေရဲ့ဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်အကျိုးအတွက်လုပ်ကြဆိုပေမဲ့ဒေသခံတွေရဲ့အကျိုးမပါပဲဒေသခံတွေရဲ့အကျိုးပြည့်စည်ရပြည့်စုံဖြစ်လာတာညားတဲ့အတွက်နဲ့ဒေသခံတွေကအဲ့လိုပဲကန့်ကွက်နေရတာဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်ပြီးဦးကတော့ဒီရှမ်းတောင်မြေသမားကွန်ရက်ကဦးဆိုင်ဆိုင်ရေးပါ။ဦးဆိုင်ဆိုင်ရေးရဲ့သဘောထားကိုဆွေးနွေးပါအောင်ခင်ဗျာ။ဥဆိုင်ဆိုင်အတန်လိုက်ရတဲ့မကောင်းဖြစ်နေပါလေကျွန်တော်ပြန်ပြီးဆက်သွယ်ကိုကြိုးစားကြည့်ရမယ်ကျွန်တော်တို့ကိုဆွေးနွေးဖို့အတွက်ကိုစာရေး Facebook ကနေ message တွေပို့ထားတာတချို့လည်းရှိပါတယ်ဒါတွေကိုအရင်ဆုံးဖော်ပြခြင်းပါတယ်သူကတော့ကျွန်တော်တို့ဒေါက်တာကျော်စင်းဆိုပြီးကျွန်တော်တို့ကို email ပို့ထားတာပါသူကတော့ဖွံ့ဖြိုးရေးအထူးလိုအပ်ပြီးလောက်ကိုလောက်ရမှာပါမြန်မာတွေကမိမိဒေသနဲ့လဲလို့ရလို့အလွန်မြန်လို့ရပါတယ်တင်းတော်လည်းမှာကုသင်းမြုံနယ်ရှိပါတယ်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်တဲ့စက်ရုံစက်ခဲရုံတွေအတွက်ဒီရည်သိတဲ့အခါမှာခြေလှမ်းမှုတွေစတော့တာပါပဲဒီသားကတောင်သူတွေခင်ဗျာရုံရောက်ခက်ရောက်နေကြားရမကောင်းပါဘူးလေအလွန်အကြီးပြန်ရုပ်ဆိုးပါတယ်တောင်သူလည်းသမမြင်မရှိရင်ဘာနဲ့လှုပ်ရှားရမလဲဆိုတာကြိုတင်စဉ်းစားထားတင်ပါတယ်မြင်သိတော့မယ်ဆိုရင်ဒီသားကလည်းသဘောထားကိုအရင်နားထောင်စေချင်ပါတယ်နောက်မှသူတို့ရဲ့စာဝတ်နေနဲ့ရှင်းတိုင်းရဲ့နိုင်ငံအတွက်အကျိုးမြတ်သဘောပတ်ဝန်းကျင်ထင်းထင်းဘက်ဆောင်တောင်းဆိုစဉ်းစားတင်ပါတယ်ဒီသားကလည်းအကျိုးလုံးနိုင်တာမျိုးဆိုရင်နှုံးနှစ်ဖက်သားသာသာဖြစ်မှာမို့ဦးစားပေးတင်ပါတယ်တရားအပိုင်းမှာကျင်းကြီးပါယင်းနည်းညွန့်မှုအားနဲ့နေတဲ့အတွက်တိုးတက်အောင်ဆောင်ရွက်တင်ပါတယ်ဆိုပြီးသူကဆွေးနွေးပါတယ်။နောက်ကျွန်တော်ဆွေးနွေးဖို့အတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်။တူဦးကတော့ဥချင်းမြင့်မှာအုံတွင်မြို့ပါပါ။ဥချင်းမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာကျွန်တော်တို့လေဟိုအတူတည်းလွန်ခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဒီကျွန်တော်ရပ်စကားနဲ့ပြောရင်တော့ဓာမိုးပြီးတော့ဟိုကျွန်တော်တို့တရုတ်ဆောင်ပြီးတော့ဓာမိုးပြီးအုပ်ချုပ်ခဲ့တဲ့အစိုးရဆိုတဲ့ပုံစံဒီတက်တက်ကကျွန်တော်တို့အဲကျွန်တော်တို့ပြည်သူလူထုရဲ့ပြန်စားတာတောက်တန်ရွှေငွေပရမားလေးလေတော်တော်လေးပြုတ်လက်ထဲကိုပါသွားပြီးတော့ဆရာရယ်အခုတော့ကျွန်တော်တို့ဟိုလူထုကရွေးချယ်တင်ရောက်တဲ့ဒီမိုကရေစီစနစ်အရာ၅နှစ်တကြိမ်ပြတ်တန်ရွေးချယ်တဲ့အစိုးရပေါ်လာပြီဆိုတော့ကျွန်တော်အနေနဲ့ဝန်တာကြရတော့ဖြစ်ပါတယ်ဒါပေမဲ့လွန်ခဲ့တဲ့အစိုးရဆိုတဲ့ပုံစံဒီလက်ထက်ကအာဏာရှင်ဒီလက်ထက်ကချုပ်ဆိုခဲ့တဲ့ပါရုဆာနီယာဒီနေ့ဒီအသက်ဝင်နေဆိုတော့ဒါကြီးကလည်းကျွန်တော်တို့အတွက်စိတ်ပျက်စရာကြီးပါဆရာရဲ့အဲ့တော့ဆရာရဲ့ခုကျွန်တော်တို့ပညာရှင်တွေရောကျွန်တော်မေးချင်တာပေါ့လေကျွန်တော်တို့သတင်းမီဒီယာတွေတစ်ဆင့်ကြားရပါတယ်တောင်တရုတ်ပင်လယ်ဝူလည်းဒီရုပ်ကအကုန်လုံးဒူပိုင်နေဟိုကျွန်တော်တို့တခြားနိုင်ငံတွေကလည်းသူတို့ပိုင်နေအငင်းပွားနေတဲ့အခါမှာဖိလစ်ပိုင်နိုင်ငံကလည်းသူတို့ကျွန်တော်တို့နိုင်ငံကခုံရုံးတို့ပြောတဲ့အစ်မြင့်တဲ့ခုံရုံးကိုတိုင်တန်းနဲ့တင်ပြရတယ်အဲ့ဒီအချိန်မှာကျွန်တော်တို့စလုံးကကြားလိုက်ရပါတယ်မီဒီယာတစ်ဆင့်ကျွန်တော်တို့ဖိလစ်ပိုင်နိုင်ငံလူပြောတယ်
ဟုတ
်ကဲ့အဲ့ဒီအောင်လည်းအခုတရုတ်ကမလိုက်နိုင်ဘူးဆရာရေ
ဟုတ်ကဲ့
အဲ့ဒီကြတော့လေကျွန်တော်တို့ဒီဂရီကိုတွေကလွန်ခဲ့တဲ့အာဏာရှင်ဆိုရချုပ်ဆိုခဲ့တဲ့ဂရီကိုတွေကိုကျွန်တော်တို့ဒီနေ့မြန်မာလူထုကရွေးချယ်ထားတဲ့ဆိုရမလိုက်နိုင်ရင်ဘလို့ဖြစ်နိုင်မှာတည်းအဲ့ဒါလေးသိချင်တာပါဆရာ
ဟုတ်ကဲ့ကျေးဇူးပါဆွေးနွေးပွဲအတွက်ကိုမဆက်စာရေးပို့ထားတချို့ရှိပါတယ် Facebook ကပို့ထားတဲ့စာတချို့ပါနားအောင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်အဲတယောက်ကတော့ဒေါက်တာကျော်ရှင်ပါရှင်ဖွံ့ဖြိုးရေးအထူးလိုအပ်ပြီးလုပ်ကိုလုပ်ရမှာပါမြန်မာတွေဟာမိမိ
အော်ဟာဖတ်ပြီးသား
ဟုတ်ဟုတ်ကဲ့ဟုတ်ကဲ့တနောက်ယောက်ကကိုအောင်ကျော်ပါတခုလိုချင်ရင်တခုတော့ဆွန့်လို့နေနာခံကြရတာလောကဓမ္မနာတရားပါပဲတဲ့အကျိုးများရချင်ရင်အပေါင်းပဲတော့တီးခံရမှာပါဆုံးရှုံးနိုင်ချင်အ ਨੇ ဆုံးဖြစ်အောင်စီမံရမှာပါတဲ့ဂျပန်ဆူနာမီကိစ္စစဉ်းစားကြည့်ပါအနုမျိုးဓာတ်ပေါင်းဖို့မလုပ်ရရင်လက်စစ်ပါဝါဘယ်ကရမလဲနိုင်ငံရဲ့လက်စစ်ပါဝါရဖို့လှုပ်ခဲကြတယ်ဒါကိုကြည့်ပါမာဒလာမန္တလာဒုတိယကမ္ဘာစစ်ရှုံးနိုင်ငံကယနေ့ခေါင်းပေါ်နေနိုင်ပါပြီကဲဘာလို့ကြမလဲတဲ့အမောင်ထဲမှာချောင်ခိုငတ်ပြီးတော့အဲ့နေရင်တော့သူများစာလာခံရမယ်ပြင်းပြင်းထန်ထန်စဉ်းစားကြပါလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဦးဆိုင်ဆိုင်ရေးကိုပြန်ပြီးဆက်သွယ်လို့ရပါပြီဦးဆိုင်ဆိုင်ရေးကတော့ဒီရှမ်းတောင်မြို့နယ်မှာကွန်ရက်ကဖြစ်ပါတယ်ဆိုတော့ဦးဆိုင်ဆိုင်ရေးကိုဆက်သွယ်ကျွန်တော်တို့ဦးဆိုင်ဆိုင်ရေးနဲ့ဆက်သွယ်ပြတ်သွားလို့ပါဟိုဆိုတော့ဦးဆိုင်ဆိုင်ရေးကိုပထမအနေနဲ့ဆွေးနွေးစီချင်တာကကျွန်တော်ဖွံ့ဖြိုးရေးစီမံရေးနဲ့ဆိုတာရေဦးအားဖြင့်တိုင်းပြည်ဖွံ့ဖြိုးအောင်ရည်ရွယ်တာပါပဲဒါပေမဲ့ဒါမျိုးလူတွေမကြိုက်နိုင်ဖြစ်နေတာဘာကြောင့်များလဲဆိုတော့အရင်ဆွေးနွေးပြပါခင်ဗျာ
အဲ့ဒါကြတော့ကျွန်တော်ဟိုစက်တုံးတော့မရှိနေလည်းကြာကျွန်တော်ဒီတမ်းွေပိုင်လဲနဲ့ပတ်သက်တဲ့အပဲကျွန်တော်ဟု
တ်ကဲ့ပြောပါမယ်ဟုတ်ကဲ့
အော်ဘာကျွန်တော်ရှမ်းတောင်သူတွေအများကြီးနေလာတယ်ဗျကျွန်တော်ရှမ်းတောင်ကပါဒီဘောက
ဟုတ်ကဲ့
ကြားပါတယ်နော်
ဟုတ်ကဲ့ကြားပါဦးဆိုင်ဆိုင်ပြောပါခင်ဗျအ
ော်ဒီတော့ဒီပိုင်လဲဖြတ်တန်းတဲ့ယူရအများကြီးနေလာမှုရှိတယ်ဗျာအင်းတလုံးဆိုရင်အင်းရောမင်းရောဆိုဆက်မတင်တဲ့ရိုကြည့်တည်တယ်ဗျ။ဟုတ
်ကဲ
့။ဟုတ်ကဲ့။အခုကဒီရင်ခဲရတဲ့လူတွေဆိုရင်ဒုက္ခရောက်တာပေါ့ဗျာ။အင်းနဲ့ဓမ္မဆောက်နိုင်မိနေရလဲမဝယ်နိုင်။အဲ့လိုအများကြီးဖြစ်ဖြစ်နေတယ်ဗျ။ဟု
တ်ကဲ့။ကျေကျေးဇူးပါဦးဆိုင်ဆိုင်ကြီး။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးဆိုင်ဆိုင်ကြီး။ကျွန်တော်တို့နောက်ထပ်အခုဒီမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook ကနေပေးထားတဲ့ပုံစံရှိပါသေးတယ်။နောက်လောက်ပဲဖတ်ပြပေးပါဦး။ဟုတ
်ကဲ့ဟုတ်ကဲ့။ဟုတ်ကဲ့ဟုတ်ကဲ့။နောက်တရားဖော်မှာမလ
ားဟုတ်ကဲ့ဦးဆိုင်ဆိုင်ဟိုတယ်လီဖုန်းကင်ထားပါခင်ဗျရပါတယ
်ဟုတ်ကဲ့ရှင်အဲ Facebook ကဒီတယောက်ကတော့ဒေဂါလင်းလို့ခေါ်ပါတယ်နိုင်ငံဖွံ့ဖြိုးရေးအတွက်စွန့်အင်လိုအပ်ချက်ကိုဖြည့်ဆည်းဖို့စီမံကိန်းတွေတိဆောက်အကောင့်တွေပေါ်တဲ့အခါကြောင်မီသွေးကထုတ်ယူတဲ့ထားအပ်သေးစေုံတွေကစိုးကြိုများစေပါတယ်ဒါကြောင့်ဒီလိုစက်ရုံမျိုးတိဆောက်ဖို့ကိုတော့အားမပေးပါဘူးနိုင်ငံဖွံ့ဖြိုးတိုးတက်မှုမြန်ဆန်နေတုံ့နေတယ်ဆိုတာကလည်းလက်စစ်စွမ်းအင်၃၀နိုင်မှုအပေါ်မှာတည်မီနေတယ်လို့ယူဆမိတယ်။ဒီလိုအပ်တဲ့လက်စစ်စွမ်းအင်ကိုရေအားလက်စစ်နဲ့တဘာဝတန်ငွေစွန့်ပစ်ပစ္စည်းလောင်စာတွေကပဲအဓိကထုတ်ယူသုံးစွဲမှာတင့်တော်မယ်လို့တွေးမိပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတစ်ခုကိုအကောင့်ထဲပေါ်တဲ့နေရာမှာဆုံးရှုံးပျက်စီးမှုကတော့တွန်တွဲပြီးပါတတ်ပါတယ်။ပြည်သူတွေအပိုင်းကလည်းပဲထစ်ကနေဆိုကန့်ကွက်တာတွေမလုပ်သင့်ပါဘူး။လောလောဆယ်ဆုံးရှုံးလိုက်ရတာနဲ့နောင်ထွက်ပေါ်လာမယ့်အကျိုးမြတ်ကိုချင့်ချိန်ပြီးမှကန့်ကွက်စေချင်ပါတယ်။ထို့အတူပဲအစိုးရဘက်ကလည်းပဲရေကာတာတည်ဆောက်မဲ့စီမံကိန်းတစ်ခုကိုချမှတ်တော့မယ်ဆိုရင်တဘာဝဝန်းကျင်ထိခိုက်မှုအနည်းဆုံးနေရာကိုရွေးစေချင်ပါတယ်။သို့တော့အရေးကိုလိုချင်နေဘူးကစောင်းဆိုတဲ့စကပုံအတိုင်းဖွံ့ဖြိုးတိုးတက်မှုအတွက်စွမ်းအင်ဒဏ္ဍာဖွံ့ဖြိုးစေချင်ရင်တော့ရေကာတာများများတည်ဆောက်မှလာလိုအပ်သောစွမ်းအင်ကိုဖြည့်ဆည်းနိုင်မယ်လို့ယူဆမိပါကြောင်းဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဟိုတခုရှိတာပေါ့လေဒီတဘာဝပတ်ဝန်းကျင်ကိုထိခိုက်မှာဆိုလို့ကန့်ကွက်တာလည်းရှိရဲဆိုတော့ဦးဆိုင်ဆိုင်ကြီးလည်းပြောတာပါလေဒေသခံတွေဟိုတော့ကိုတော့ဒုက္ခရောက်တယ်ဆိုတော့ဒီလိုလူမှုအတိုင်းအတာကိုထိခိုက်မှာဆိုလို့မကြိုက်တာလည်းရှိရဲဒါပေမဲ့ဖွံ့ဖြိုးလာရင်လည်းတစ်ဖက်မှာဟိုခံစားရမယ့်ကိစ္စတွေရှိနေတာတွေရောဟိုထက်မတွက်တင်ဘူးလားဆရာဦးပေးတဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
ဒါကတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးလုပ်ငန်းနဲ့ဒီအဲ့လိုထိခိုက်နေတာမျိုးတွေဆိုတော့ဟိုအနည်းနဲ့အများအားရှိမှာပါပဲဒါမဲ့လောလောဆယ်ဘဝရည်ရည်အတွက်အခက်အခဲဖြစ်သွားတဲ့သူတွေကိုတော့ကျွန်တော်တို့မေ့ထားလို့မရဘူးဟိုဆိုတော့နိုင်ငံတကာနိုင်ငံလုံးတိုးတက်လာမယ့်အတိုင်းအတာမှာရေရှည်သွားရမယ့်ကိစ္စဖြစ်တယ်ဥပမာအရင်ဆိုရလက်ချက်တွေကတော့တော်တော်အစီအမံကြီးအများကြီးလုပ်ခဲ့တယ်ဝင်ငွေလည်းအများကြီးရခဲ့တယ်ဒါမဲ့နိုင်ငံတိုးတက်သလားဆိုရင်တော့အဲ့ဒါကြီးကမျိုးခွန်းကြီးဖြစ်လာတယ်အဲဆိုတော့လောလောဆယ်နိုင်ငံတိုးတက်ဖို့ဆိုတာကရည်ရှိသွားရမယ့်ကိစ္စဒီမှာဘဝဖြစ်နေတာကလက်ရှိအဲ့ဒီဒေတာမှာနေတဲ့ဒေတာခံရကိစ္စအဲ့တော့အဲ့ဒီပေါ်မှာကျွန်တော်တို့လုပ်ငန်းတစ်ခုကိုစတင်တော့မယ်ဆိုရင်ဒေတာခံဒီဟူတာကလူမှုကောင်းရင်เนาะတဘာဝပတ်ဝန်းကျင်မဖြစ်စီအောင်ဒီကုမ္ပဏီတွေပေါ့နော်နောက်ပြီးနိုင်ငံတော်ဆိုတာဒါတွေကိုကြိုးတင်ကောက်ွယ်ဖို့စီမံရေးချဖို့ဒေတာခံတွေကိုရှင်းပြဖို့အများကြီးလိုအပ်တယ်ဒုတိယချက်အဲ့ဟိုအဲလောက RAM ဖြစ်လာတဲ့အချိန်မှာလည်းအဲ့ဒီဆိုးကျိုးတွေပေါ်လာတယ်အဲ့ဒီဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့လည်းကောက်ွယ်ဖို့အစီအစဉ်တွေလုပ်ထားတဲ့အဲနောက်ပိုင်းမှာဖြစ်ပေါ်လာမဲ့ဆိုးကျိုးတွေဒီအတွက်အဲဆိုးကျိုးတွေတည်းလည်းကျွန်တော်တို့အစိုးရနဲ့စီမံရေးတွေလုပ်ထားရမယ် ဆိုတော့တော့လည်းလိုရမှာတော့ဒီဒေသခံတွေရဲ့မျက်နှာတွေနဲ့အခြားတွေမှာစာဝန်ကြီးကအစနော်ဒုဒုဒေသရဲ့ဖွံ့ဖြိုးရေးအစအဲ့ဒါတွေကိုနိုင်ငံတော်ကပြင်ချပြီးတော့ဟိုလုတ်ပြနေတယ်လို့ကျွန်တော်တို့မြင်တယ်။နိုင်ငံလုံးဖွံ့မဖြိုးခင်သူတို့ဒေသမှာတိကျကျဆင်းမှုတွေကိုကျွန်တော်တို့ကြိုတင်ကာကွယ်ရမယ်။သူတို့ဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကျွန်တော်တို့ဟိုစီမံကိန်းတွေပြင်ချပြီးတော့လုပ်ဆောင်ရမယ်။အဲ့ဒီအပိုင်းကအရေးကြီးပါတယ်။ပြီးတော့ကျွန်တော်တို့ကဟိုနောက်မှဖြစ်လာမယ့်ကိစ္စကတော့အထားပါတော့လောလောဆယ်ဒီလူတွေကဘဝမပြတ်ဘူးတော့အစိုးရမှာလုံးဝတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဆရာဦးကချန်ကျေးဇူးပါ။ကျွန်တော်ဦးဆိုင်ဆိုင်ရေးကိုလည်းပြန်ပြီးမေးချင်ပါတယ်။ဦးဆိုင်ဆိုင်ရေးကိုအနေနဲ့ဦးဆောဆောပြောသလိုပေါ့လေဒေသခံတွေဟိုဒုက္ခရောက်ကြရဲအခုဒီစီမံကိန်းတွေစမယ်ဆိုတော့ရွှေရပြောင်းပါပေါ့လေမြေသိမ်းရတဲ့ကိစ္စတွေဆိုတော့ဒီနေရာမှာဦးဆိုင်ဆိုင်ရေးကိုအနေနဲ့ဟိုဒီစီမံတာဖွံ့ဖြိုးလုပ်ငန်းတွေဆိုတော့ဒေသခံမှာအတိုင်းအတာကိုအကျိုးရှိအောင်ရှိနိုင်တဲ့စီမံကိန်းတွေဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့လက်တလောဆောဆောဆရာဦးပြေးတန်းကတော့ဆွေးနွေးတော့ပါတယ်ဒီလူရဲ့စာဝတ်နေနေထိုင်ဆိုင်ဒီလိုကြုံလာတဲ့ပြဿနာတွေဖြေရှင်းဖို့ဆိုတော့ဦးဆိုင်ဆိုင်ရေးကိုအနေနဲ့ကတော့ကိုယ်နဲ့အဲ့ဒေသမှာရှိနေတဲ့ဒေသခံတွေအနေနဲ့ဟိုဘယ်လိုမျိုးခုလက်တလောဖြစ်နေတဲ့ကြုံရတဲ့ပြဿနာတွေကိုသူအစိုးရပဲဖြစ်ဖြစ်ပေါ့လေဒီသက်ဆိုင်ရာကုမ္ပဏီလုပ်ငန်းတွေရတဲ့ဒီဘယ်လိုမျိုးတာဝန်ယူစေချင်လဲဘယ်လိုမျိုးဖြည့်ရှင်းပေးစေချင်လဲ
အဲဒီမှာလည်းကျွန်တော်တခါမိမိဒီပြအစီတော့ရှာပြီးနေဝင်ရှိချို့မှာတခါသာတော့တင်ပြီးဒီကိစ္စကဒီတာဝန်ယူမှုကရှာပြီးနေအစိုးရတာဝန်ယူလားဒါမှမဟုတ်နိုင်ငံတော်ကတာဝန်ယူတာဒါမှမဟုတ်လဲဒီရုပ်ဖိုင်နိုင်ငံတာဝန်ယူလာတယ်မှာကျွန်တော်သာတော့ပြင်နေတယ်။ဒါမှအကြောင်းမပြမှုကကျွန်တော်ဗာစီ2023ဤပြီလား။ငါးရက်မှကျွန်တော်သွားတင်ပြတယ်ဆန်းပြင်းနေမှုရှိချို့။ဒါမှလည်းအကြောင်းမပြမှုက
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်အခုတော့ဒီစစ်စုပေါ်ကလာတဲ့စာတချို့တက်ပြီးပေါ်ပြခြင်းပါတယ်။ဒီဇောင်းကတော့ဟိုကိုထုံးမြင့်ရဲ့အီးမေးလ်ကိုနားလောက်မှာဖတ်ပြပေးပါဦး။စာလည်းနည်းနည်းရှိတယ်သူစာ
။ဟုတ်ကဲ့။အစိုးရလုံးတမျှကိုပြည်သူတွေကလိုက်ကန့်ကွက်နေတယ်လို့တချို့ကပြောနေကြတာကြားတော့စိတ်မကောင်းဖြစ်ရပါတယ်ပြည်သူတွေဘက်ကကန့်ကွက်ရတဲ့အခြေအနေရှိနေပါတယ်အရင်ကအစိုးရများရဲ့စီမံကိန်းများဟာပြည်သူတွေအတွက်အကျိုးမရှိတဲ့အပြင်ညီမျိုးစုံနဲ့လက်သိမ်းရသိမ်းမှုများအပါအဝင်လူခွင့်ရင်ချုပ်ဖောက်မှုများစွာကျူးလွန်ခဲ့တာပါအစိုးရလုံးတမျှစီမံကိန်းများဟာပွင့်လင်းမြင်သာမှုမရှိခြင်းကလည်းပြည်သူတွေကန့်ကွက်ရမယ့်အချက်တစ်ချက်ဖြစ်ပါတယ်ရရှိလာတဲ့အမြတ်အစွန်းတွေကိုလည်းပြည်သူတွေမခံစားခဲ့ရပါဘူးဖွံ့ဖြိုးရေးစီမံကိန်းတွေဘလောက်လုံးလုံးပြည်သူတွေကတော့ဆင်းရဲနေတော့မို့ပြည်သူတို့အနေနဲ့တကယ်၍အစိုးရကစီမံကိန်းကြီးတွေလုပ်မယ်ဆိုရင်ပွင့်လင်းမြင်သာရှိစွာလုပ်ရမှာဘာလုပ်မှာလဲဘယ်သူနဲ့လုပ်မှာလဲဘယ်ဒေသမှာလုပ်မှာလဲအမြတ်အစွန်းဘလောက်ရှိမှာလဲပြည်သူတွေအတွက်ကောင်းကျိုးဆိုးကျိုးဘလောက်ရှိနိုင်လဲတဘာဝပတ်ဝန်းကျင်ဘလောက်ထိခိုက်နိုင်လဲစသည်ကစားလို့ပြည်သူကိုပွင့်လင်းမြင်သာစွာခြားပြသိချင်တာပါအရင်အစိုးရဆက်ဆက်ကပြည်သူရဲ့တဘောရာကိုပြစ်ပယ်ခဲ့လို့ပြည်သူများရဲ့အကျိုးတိုင်းပြည်တိုးတက်မှုမရှိခဲ့တာလူတိုင်းသိပါယခုအစိုးရတည်လက်ထက်မှာတိုင်းပြည်နဲ့ပြည်သူအကျိုးကိုရှေ့ဆုသောအဖြစ်ပြည်သူများရဲ့တဘောရာကိုအလေးထားစေချင်ပါတယ်တိုင်းရင်းသားဒေသတွေမှာပြုလုပ်မဲ့အကြီးစားစီမံကိန်းတွေဆိုရင်ပြည်နယ်သားများ၏တဘောရာကိုအဓိကအလေးထားတင်ပါတယ်ဥပမာမြစ်ဆုံစီမံကိန်းလိုကချင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေဘာမှမသိလိုက်တာမျိုးမဖြစ်စေချင်ပါဘူးနောက်ဆုံးအနေနဲ့တောင်းဆိုချင်တာကတော့အစိုးရအနေနဲ့စီမံကိန်းလုပ်မယ်ဆိုရင်ပြည်သူများအပေါ်ပွင့်လင်းမြင်သာမှုရှိပေးပါပြည်သူသဘောထားကိုအလေးထားပါလို့တောင်းဆိုချင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်ကတော့ Facebook ကနေပို့ထားတာပါသူကတော့သူ့ရဲ့အကောင့်ကဦးညာနာတစရုတ်တရုတ်ဆိုတဲ့အကောင့်ပါရှင်ပါသူကတော့စောက်လုံးမဲ့နေရာဒေသခံတိုင်းနာပြည်သူတွေအတွက်ဒေသဖွံ့ဖြိုးရေးကိုရေရိုးရေးရှိဘလို့ပုံလုပ်ပေးမယ်ဒေသခံတွေအတွက်ရေရိုးအလုပ်ကိုခွင့်လန်းဘယ်တိုင်းကထိရစေရမယ်ကျန်းမာရေးကဏ္ဍပညာရေးကဏ္ဍမှာလက်တွေ့ဘယ်အခြေအနေရှိရောဒီလိုအမကန်ချက်တွေပေးမယ်ဆက်ပြီးတာဝန်ရှိသူတွေကကွင်းစင်ပြီးဒေသခံပြည်သူတွေကိုသဘောပေါက်နားလည်အောင်ရှင်းပြပေးမယ်ရေရှည်တွေလည်းပြုလုပ်ရမယ်စီမံကိန်းရဲ့ရာခိုင်နှုန်းဘလောက်ကိုဒီဒေသဖွံ့ဖြိုးရေးမှာအသုံးပြုမယ်ဆက်ပြီးအမကန်ချက်ပေးပြီးရှင်းပြနိုင်တော့အဆင်ပြေမယ်လို့ထင်ပါတယ်ပြည်သူအများစုဒေသခံတွေစိုးရိမ်နေတာကကိုယ့်ဒေသကဟာဒီအကောင်လုံးထောက်ယူသွားပြီးပြည်ထောင်စုဆိုတဲ့နာမည်တက်လောက်သွားဒေသခံတွေကျတော့ညံ့နေမချင်းရတဲ့ဘဝရောက်နေရလို့သဘောမတူနိုင်ရလို့ထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဆရာဦးပေးတန်းဟိုဒီမြန်မာလဲအဲ့လိုပေါ့လေဟိုတချို့ကဟိုအကျိုးကျေးဇူးတွေရှိကောင်းရှိမယ်ဒါပေမဲ့လည်းအကျိုးကျေးဇူးတွေဒေသခံတွေကရပါမလားဆိုပြီးစိုးရိမ်ချက်တွေလည်းရှိနေတယ်ဆိုတော့အခုဆိုရင်ဒီဆရာဦးစီမံကိန်းဒီတောက်ပြူစီမံကိန်းတွေစမယ်ဆိုတော့ဒီလိုစိုးရိမ်ချက်တွေနဲ့ပတ်သက်လို့ရောကျွန်တော်တို့ဘယ်လိုကာကွယ်သွားနိုင်မလဲ
ကျွန်တော်တို့ဒီတောက်ပြူအစည်းအဝေးကတော့ဟိုကျွန်တော်စက်တင်ပြီးတော့လှုပ်ဆောင်မယ်ဆိုတော့ဒီဆိုဂျိုကတော့ဟိုတိတ်မမြင်ရသေးဘူးเนาะနေလားဒီတိတ်မှုတွေကတော့အဲ့မှာစနေပြီကျွန်တော်မတီးချိုးအောင်ပဲကြည့်ပါအာရေလံတဘာဝတက်မီလိုင်းတိဆောက်တယ်အဲအဲ့မှာမြေသိမ်းမှုတွေရှိရယ်နောက်ပြီးတော့ဒီပေါင်းရင်ကအကြောင်းအရာတွေပြည့်စည်ရယ် အဲဒီလုပ်သားတွေလုပ်ငန်းရှင်တွေမှာပြက်စီဆိုးကျိုးတွေအများကြီးခံပြရဟိုကြုံကြရတာပေါ့ဗျာပြီးတော့ဒေသခံတွေအလုပ်ကင်ခွင်လာကြပြန်တော့ဟောသူတို့ကအလုပ်ကြမ်းသမားတွေပဲရှိကြတယ်အဲသူတို့တရုတ်ပြည်ကလာတဲ့ပညာရှင်တွေကလည်းအဲဒီတပ်ပြည်ပညာရှင်တွေကလည်းအကုန်လုံးကိုလုပ်သွားတယ်ဆိုတော့ဒေသခံတွေမှာအလုပ်ကင်ဖွင့်ပြမှုကလည်းမရှိဘူးဗျအဲနောက်ပိုင်းအကျိုးဆက်တွေကဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်မှတ်စားလို့မရသေးဘူးဥမာဒီနာနေတဲ့ဘိုးတွေရောက်လာတယ်အဲတင်းဘိုးတွေပေါက်မယ်ဒီနာနေရုပ်ဖိတ်မယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီခိုင်းရေးခြင်းတစ်ခုလုံးဟာညံ့ရည်ရင်ဖြစ်ပြီးတော့ဟောရခိုင်ဒေသခံတစ်ခုလုံးဒေသတစ်ခုလုံးကဘုန်းတော်ကိုစီးပွားပြက်သွားနိုင်တယ်ဘောကပြက်သွားနိုင်တယ်အဲဒါနဲ့အဲ့ဒီကဆက်တဲ့အကျိုးအမြတ်ကိုဒီနေ့တက်ပြီးရခိုင်ပြည်သူတွေဘယ်လောက်ရမှန်းလဲမသိရခိုင်ပြည်သူတွေကဘယ်လိုသုံးမှန်းလဲမသိဘယ်လိုသုံးလာမယ်ဆိုတာလည်းမရှိကြဘူးအဲကျွန်တော်ဒေသကခုနကလိုပေါ့ဗျာအသေးဦးတွေကိုနှိပ်စားတယ်လို့ကျွန်တော်တို့ခံစားရတယ်အဲဒီပုံမှန်လည်းမရှင်းတတ်မှုတွေကန့်ကွက်မှုတွေနိုင်ငံရေးကအများကြီးဖြစ်ပေါ်ပါတယ်အဲအဲ့လိုပုံစံမျိုးဟိုနမူနာယူပြီးတော့ဒီဒေသအတွက်ကျွန်တော်တို့ဘယ်လောက်ဒီကရတဲ့ငွေကိုဘလောက်စိုက်သုံးမယ်အဲဘလောက်ဒီဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်မယ်ဆိုတာမျိုးနဲ့ဒီသူတွေကိုကြံလဲပြီးတော့ဒုက္ခတွေကိုပြန်ကုစားပေးမယ်ဆိုရင်ဒါမပြေလည်ရအကြောင်းမရှိပါဘူးအဲ့လိုမဟုတ်ပဲနဲ့အရသမြငါတို့ယူမယ်မင်းတို့ဘာလို့ရှိလဲဆိုတဲ့သဘောမျိုးနဲ့ခက်မိတ်မိတ်လေးဆက်ဆံနေမယ်ဆိုရင်တော့အာကြာကဒီတိုင်းကဘယ်တော့မပြူဖယ်တယ်ဆိုတာကြီးကလည်းဘယ်တော့မှရလာမှာမဟုတ်ဘူးအဲအဲ့ဒါတွေကစပြီးတော့ကျွန်တော်တို့ကျေးဇူးရပါတော့။ဟောဒီကိုပိုင်ဒီပညာသာရအရင်းမြစ်တွေကိုကျွန်တော်တို့သုံးနေတယ်။ဒါတိုင်းသားအကုန်လုံးရဲ့ဌာနပါပဲ။ဒီဘက်ကအကုန်လုံးရဲ့ဌာနပါပဲ။အဲ့လိုဖြင့်ဒီဝင်ငွေတစ်ဖက်တစ်လမ်းကပူဇော်ပေးနိုင်။သူတို့ဒေတာရဲ့ဖွံ့ဖြိုးမှုတွေကိုလုပ်ပေးနိုင်မယ်။အဲသူတို့အနာဂတ်လူငယ်တွေရဲ့မျိုးဆက်တွေရဲ့ဘဝတွေကိုထူထောင်ပေးနိုင်မယ်ဆိုရင်တော့ဟောဒီကိစ္စကတဖြည်းဖြည်းအဲဟာလာကျွန်တော်တို့ပြောကြတာမလိုပဲနဲ့ငြင်းငြင်းဆန်းဆန်းဖြစ်သွားမယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်လက်ခံပါတယ်နော်
။ Okay ကျေးဇူးပါ။နောက်တစ်ခုရှိရာဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့တိုက်ဆက်ဆက်နေတဲ့ဒီသင်ရန်စာသားအရင်းမြစ်တွေကဒီ Facebook တွေကြည့်အောင်အားပေးတဲ့အထူးချင်းဒီတန်းသားလေးကဒေတာတွေမှာဆိုရင်လက်လက်ကန် Facebook တွေဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်ဆိုပြီးတော့တချို့ပြောတာဆိုတာရှိပါတယ်ဆိုတော့ဒီလိုပေါ့လေဒီဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ဒီလက်လက်ကန် Facebook တွေချာမှာဟိုဆက်နွယ်မှုတွေကတကယ်ပဲကြီးကြီးမားမားရှိနေလားကျွန်တော်ဦးဆိုင်ဆန်ရေးရဲ့သဘောထားကိုကြားနေပါတယ်ဦးဆိုင်ဆန်ရေးကဒီမှာဟိုပိုင်ပိုင်းဖောက်လုပ်တဲ့စီမံကိန်းတွေမှာလည်းထိတွေ့နေတယ်ဆိုတော့လေ
โอเคပါโอเคပါကျွန်တော်ထင်တာဒီတောင်ွေဆက်လန်းကအန္တရာယ်ကြီးမဆုံးလို့ကျွန်တော်ထင်တာပဲအန္တရာယ်ဒုက္ခမိမိတွေ့နေတာပေါ့ဗျအဲ့လိုအခုရွာကြားတော့ဘာလို့ဖြတ်လာတာတော့မလွယ်တော့ဘူးလေဗျာ
ဟုတ်ကဲ့
ဒီကမှဆိုရင်ပေါ်ကျတော့သမိုင်းနင်းဖြာကြီးမှာအဲ့နာစားခွင့်နဲ့ကတ်ခိုင်ငါးဆယ်လောက်ပဲကတ်ပြီးတော့မြုပ်သွားတာဗျာဒီသမိုင်းနင်းပေါ်ကျဖြာကြီးမှာခိုင်ငါးဆယ်လောက်ပဲ
ဟုတ်ကဲ့
လည်းနဲ့ဘာမှမကွာဘူးမှာဖြတ်လာတာ
ဟုတ်ကဲ့ကျေးဇူးပါ
ဒီကဲရွာကျင်းတော့နားတော်ရှင်လေးရွာကြားထဲဖြတ်တယ
်ဟုတ်ကဲ့ဒ
ီကြီးမဆုံးတော့ကျင်းလေးလို့တွက်ဖြတ်တာပဲ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟိုတော်တော်ရှင်လေးပေးထားတဲ့စာတချို့လည်းကျွန်တော်တို့ဖော်ပြခြင်းပါတယ်တယောက်ကတော့ Facebook ကပါသူကတော့ကန်ကန်ထွန်းဆင်ဖြူတော်ဆိုတဲ့ account ပိုင်ရှင်ပါသူကတော့ဒီမိုင်းမှာဆောက်လုပ်ရေးပိုင်းမှာပဲဖြစ်ဖြစ်ရင်းနှီးမှုအပိုင်းမှာပဲဖြစ်ဖြစ်ပေါ်လေလေအောင်ကြီးမလုပ်ပါနဲ့လုပ်ငန်းတစ်ခုကိုစလုပ်ပြီးဆိုရင်အောက်ခြေကမှန်မှန်ကန်ကန်လေ့လာကြည့်ပြီးသိကြပြီးဆိုမှထိရောက်ပြီးအောင်လုပ်ရပါမယ်။ဒါမှရင်းနှီးမြှုပ်နှံမှုတွေပေါ်များတဲ့ပေါ်များအောင်ကျွန်တော်တို့ဆွဲဆောင်နိုင်မယ်။အောက်ခြေမှာကြော်ခွက်လာရင်မဖြစ်တဲ့ကျန်းမာရေးဖြစ်ပြီးအချင်းကုန်လူမောဘသူ့တော်တော်ဖြစ်ဖြစ်နင်းနာစီပါရဲ့။နောက်ဆက်လုပ်ရမယ့်ရင်းနှီးမြှုပ်နှံမှုတွေကလူမှုလူနေမှုအတွက်နည်းနည်းဆန်းဆန်းပြောင်းလဲအောင်လက်တွေ့လုပ်နိုင်ရမယ်။ဒါမှလည်းရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံကိုစိတ်ဝင်စားမှာပါတဲ့။နောက်တစ်ဆောင်လည်းရှိပါသေးတယ်ခင်ဗျာ။
ဟုတ်ကဲ့သူကတော့ဒေါခင်မျိုးဆွေပါညီမျိုးစုံနဲ့လက်ပြခံခဲ့ရဘူးတဲ့အောက်ခြေကြီးသူအများစုဟာအခြေခံလိုအပ်ချက်ကိုမှမပြည့်စုံတဲ့ဘဝမှာလှုပ်တင်လှုပ်ထိုက်တဲ့အလုပ်ဟုတ်မဟုတ်ဆိုတာကိုတေချာမသုံးတာပဲအတန်ကြဲကြဲအော်ရက်ဖက်ကိုလိုက်နေကြတယ်လို့ထင်ပါတယ်မာရွတ်နဲ့လောက်ရက်ကိုမကန့်ကွက်မိရင်အမားကျူးလွန်သူကိုထတ်ကျူးလွန်မှုအားပေးရရောက်သလိုမှန်နေတဲ့အလုပ်ရက်ကိုကန့်ကွက်မိရင်လည်းကျင့်ဝတ်နဲ့ညီတဲ့လူကောင်းတွေကအထင်သေးသွားပြီးတော့လောဘသမားတွေကတော့ကိုရမယ်ဟာကိုတော့နားမလဲတဲ့လူတွေဒီလိုလူမျိုးတွေကိုလက်ချရမယ်ဆိုပြီးခေါင်းပုံဖြတ်ခံရမယ်ဆိုတာကိုအောက်ခြေလူရန်စားတွေတည်အောင်တေချာရှင်းပြဖို့လိုပါတယ်တဲ့ကိုရပိုင်ခွင့်ကိုတေချာမသိပဲတလွဲတွေဆန္ဒပြနေရင်ကျင့်ဝတ်နဲ့ညီတဲ့လုပ်ငန်းတွေရောက်လာမှာမဟုတ်ပဲမတော်မတရားလုပ်မဲ့သူတွေရောက်လာဖို့များပါတယ်ပြည်သူတွေကိုပညာပေးတဲ့နေရာမှာတရုတ်ပြည်ကတိတ်တော်တာသူတို့ဖြစ်ချင်တဲ့အတွေ့အခေါ်ကိုစကလုံးလက်လာလေးတွေတုံးပြီးကိုယ်ကပတ်ကနဲ့မီဒီယာမျိုးစုံကနေပြီးပြည်သူတွေကောင်းတဲ့ရိုက်ထည့်ပေးလိုက်တာပဲကျမတို့နိုင်ငံမှာအသိပညာပေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့စနစ်တကျလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစီမံကိန်းတွေလုပ်တဲ့နေရာမှာဒီပေါ်လေဟိုဟိုနိုင်ငံတကာလူတွေဟိုဆွဲဆောင်တာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီဟိုအစိုးရရောသက်ဆိုင်ရာလုပ်ငန်းတွေရောပွင့်လင်းမြင်သာမှုရှိဖို့အရေးကြီးရယ်ဆိုတာလည်းကျွန်တော်တို့ဒီအရင် ကျုံရပြီးစီမံကိန်းတွေမြင့်ဆုံးလို့ပြဿနာမျိုးတွေမှာကျွန်တော်တွေးခဲ့ပြီးပါပြီ။ဆိုတော့ဒီနေရာမှာဆရာဦးပေသာကကျွန်တော်တို့အစီအစဉ်အဆုံးမသက်ခင်မှာတစ်ချက်မေးချင်တာရှိပါတယ်။ဆိုတော့ဒီလိုပေါ့လေပွင့်လင်းမြင်သာမှုတွေရှိဖို့လို့နောက်ဒေသခံတွေအရေးကိစ္စကိုထပ်သွင်းစဉ်းစားဖို့လို့တကယ့်ကိစ္စမျိုးတွေကိုဆိုင်ငယ်မှာပေါ့လေဒီလိုစီးပွားရေးညှိနှိုင်းမှုတွေဝင်လာတဲ့အခါမျိုးမှာဟိုတွက်သက်ပြီးပါလာဖို့ဆိုလို့ရှိရင်ထားပါတော့ကျွန်တော်တို့ဥပဒေကြောင်းအရာပဲဖြစ်ဖြစ်ဘလို့အစီအမံမျိုးတွေကျွန်တော်တို့လုပ်ဖို့လိုမလဲဆရာဦးပေသာဒီပြည်သူ့တော်ကိုယ်စားတူလည်းဖြစ်တယ်ဆိုတော့စွတ်တော်ပိုင်းအနေနဲ့ရောဒါမျိုးတွေကိုစက်မှတ်ဖို့ဘာတွေလုပ်ပေးနိုင်မလဲဆရာ
အင်းကျွန်တော်တို့ကတော့ဒီရင်းနှီးညွှန်းနှောင်းမှုဥပဒေဒီမှာဒါတွေကိုထပ်သိမ်းပြီးတော့ဟိုရေးဆွဲရပါလိမ့်မယ်အဲနောက်ပြီးတော့ပြည်သူရဲ့အသံမျိုးကိုကျွန်တော်နားထောင်ရမယ်စွတ်တော်ကိုယ်စားတွေကအဲ့လိုစက်မှတ်ဖြစ်တယ်ကိစ္စဒီပေါ်မှာတွတ်တော်အစိုးတင်လာတို့မေခွန်မေးရာတို့အဲအဲ့လိုလို့ဖို့လဲလိုအပ်တယ်နောက်တော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ရေးဆွဲတဲ့စီမံကိန်းတွေအတွက်ဆိုရင်ကျွန်တော်တို့ဒါစာချုပ်ချုပ်တဲ့အခါအပိုင်းမှာလည်းဖြစ်ဖြစ်ငွေကြေးရဲ့အခါပဲဖြစ်ဖြစ်အဲ့ဒါတွတ်တော်မှာလာပြီးတော့အတည်ပြုကြရပါတယ်ဝန်ကြီးတွေကလည်းလာပြီးရှင်းပြရပါတယ်အဲ့ဒီအချိန်မှာကျွန်တော်တို့တွတ်တော်ပိုင်းအနေနဲ့ဒါတွေနားထောင်ပြီးတော့ဖွင့်နေမြတာမရှိရှိဒီဒီကိုရှက်ပြပြီးတော့နော်ဒါကျွန်တော်တို့အချင်းချင်းချက်တွေကျွန်တော်ကောက်ွက်မယ်ဆိုလည်းကောက်ွက်မယ်အကြံပေးမယ်ဆိုလည်းအကြံပေးမယ်အဲ့ဒါတွတ်တော်ရဲ့အပိုင်းကလိုရမှာဖြစ်ပါတယ်အဓိကတော့အစိုးရအပိုင်းဖြစ်ပါတယ်အစိုးရအပိုင်းကဒါဝန်ငွေတစ်ခုတည်းကိုမကြည့်ပဲနဲ့ဒေသခံတွေရဲ့ဒီဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ဒီဒေသခံတွေရဲ့ဆန္ဒတွေဆန္ဒပေါ်ထုတ်တာတွေအသံတွေကိုဒီစစ်တော်ကတစ်ချက်နားထောင်မယ်ပြီးတော့ဥပဒေပြုတဲ့အခါမှာရေးဆွဲမယ်အဲ့ဒါတွေကိုစစ်တော်မှာပြန်ရှင်းပြမယ်ဒီလိုကိုပြန်ရှင်းပြမယ်အဲ့လိုအရင်စစ်ဆိုရအင်းကိတုံးကလုတ်ခဲ့တဲ့လုံနီးလုတ်ခဲ့တာမဟုတ်ပဲနဲ့ဒီနေ့ပြည်သူတွေကိုပြင်းပြတာဖြတ်ပြမယ်ပြီးတော့ခုနကကျွန်တော်တို့
ဟုတ်ကဲ့ဆရာဦးပဲဆိုင်ကျွန်တော်တို့အချိန်လောက်ပဲရတဲ့အတွက်မြန်မာပဲဆုံးသတ်ဖြစ်ပါမယ်ခင်ဗျာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်